ောတက်ရှင်များအားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်။ဒီတစ်ပတ်စီစဉ်မှာတောင်ကိုရီးယားရုပ်ရှင်ပရိသတ်တွေကြားမှာပြောစမပြုလောက်အောင်ထင်ရှားလာခဲ့တဲ့မြန်မာနိုင်ငံသူတယောက်ဆောင်လှယမင်းအိမ်နဲ့ပရိသတ်တွေကိုမိတ်ဆက်ပေးချင်ပါတယ်။သူကရန်ကုန်မြို့ကရန်ကင်းပေါက်ထော်မှာနေထိုင်ခဲ့ပြီးလွန်ခဲ့တဲ့၈လကမှကိုရီးယားနိုင်ငံကိုရှောက်လာခဲ့တာပါ။ကိုရီးယားနိုင်ငံဒေဂူးမြို့ကဂယ်မြောင်းတက္ကသိုလ်မှာကိုရီးယားစာပေကိုအထူးပြုလေ့လာနေသူလည်းဖြစ်ပါတယ်။ကိုရီးယားရုပ်ရှင်လောကမှာသူတရုတ်ဆောင်ခွင့်ရအောင်ဘယ်လိုများကြိုးစားခဲ့ရပါသလဲ
။ညီမကအစကြီးကကိုရီးယားယူယူတာပေါ့လေ။အခုပွင့်လင်းနေပါတဲ့ခေတ်ကြီးမှာလို့အင်တာနက်တွေ Facebook တွေပေါ်လာတော့ညီမသတင်းတွေဖတ်မိတယ်လေ။ဒီတရုတ်ပြည်ကတော့ဂျပန်ပြည်ကတော့ဆိုရင်လည်းဒီတော့ SM Entertainment တော့ YG တာတိုင်းမှာတော့ audition တွေဝင်ပြေကြတယ်။ဟို Blackpink တွေက Lisa ဆိုလည်းယူရီးယားနေ audition ဝင်ပြေ။အော်ညီမကလည်းကိုရီးယားမှာကြောင်းလာတိုင်းလည်းဟို audition အခြေအနေကြိုးစားတယ်ပေါ့။အဲ့လိုမျိုးထွက်လာခဲ့လိုက်တာ။အမေကသူက audition ရောတက်ကန်ကတင်တာတွေကတော့ဆယ်လို့ပါဆိုညီမဆက်ကဒီကိုရီးယားကတော့ပဲ20နှစ်ပြည့်ပြီဆိုတော့ K-pop blogger တွေကိုဝင်ဖို့ကြတော့ညီမအရင်တော့ကြာပါလေတက်ကနေနေချိုးရပြီဆိုတော့လေအဲ training ကာလတွေ3-4နှစ်လောက်ဆိုတော့မပြီးတော့ဘူး။ဟိုအဲ့ဒီတိုင်းလေးပဲဘယ်တော့ကောပုံမှန်လေးကြောင်းလေးတက်ချိန်ပိုင်းလုံးလေးလုံးအဲ့လိုပုံမှန်လေးပဲနေလာရင်းနဲ့ပါတော့ MC ကအဲ့ director ကဒီထဲမှာ character ပေါ့ဒီ artist တို့နေရာညီမတွေ့လိုက်တယ်။ညီမသွားပြီးတော့ရှောက်တယ် interview သွားဖြည့်ရဲသူတို့အစားတရားဆောင်လိုက်တယ်ညီမကိုကြိုက်သွားတယ်ပေါ့အဲ့တော့သူတို့ညီမကိုဗမာလိုရွှေရှင်ကြိုက်တယ်အဲ့လိုချင်မှသူတို့ညီမရဲ့ဒီတရားဆောင်ပုံတွေပါတယ်အဲ့လိုမျိုးသူတို့ကြိုက်သွားတဲ့အခါကျတော့သူတို့ထွက်ထွက်ပြီးတော့ပေါ့နော်ညီမကို artist ရောက်နေတယ်သူတို့အမြဲတမ်းသူတို့ဒီ surprise show ရဲ့မှာညီမနဲ့ live ဖတ်တဲ့ character လိုက်ညီမကထည့်သုံးသွားပြီးတော့ညီမ artist ရောက်ဖြစ်တယ်သူတို့ခေါ်လိုက်တာပေါ့နော
်သူဟာငယ်စဉ်ကလေးကတရားဆောင်ဝါသနာပါသူတဦးပါပညာရေးတာကြီးကထားတဲ့မိဘတွေရဲ့တင့်ကျက်တဲ့အုတ်ထိန်မှုအောက်မှာနေခဲ့ရတဲ့အတွက်သူဝါဒနာပါရာကိုလုတ်ခွင့်မရခဲ့ပါဘူး။ဒါပေမဲ့ဖိသူကဘွဲ့ရပြီးတဲ့အခါမှာတော့သူ့အိမ်မက်အကောင့်ထဲပေါ်ဖို့ကိုရီးယားကိုထွက်လာခဲ့တာလို့ဆိုပါတယ်
ညီမနိုင်ငံ traditional နဲ့ culture ကလေညီမရရန်ဆောင်မှုအားချင်းညီမအရင်တော့ဆိုရင်ဒီကိုအရန်ကြောက်ကြတယ်အခါကြတယ်လေဘိုးတော်ဆန်ပြောတဲ့စကားကမသာတတိရတယ်ပြရမလားဟိုဘလိုကြောင့်လဲလွတ်လပ်ရေးလို့ချင်းတိုက်ယူဆိုတော့ညီမလည်းဆန်ရင်တော့ညီမမဘာမှမလုပ်ရဲဘူးညီမတသက်လုံးတော့မင်းကလေးကြောင့်တက်လာတာအဲ့တော့ဟိုဘာမှလည်းမလုပ်ရဲဘူးဘယ်သူမှမလည်းစကားမပြောရဲဘူးစာမဲတကုတ်ကုတ်လုပ်နေတာမပင်နဲ့ပင်နဲ့ကွဲပြီးရအဖေကလည်းနိုင်ငံကထွက်သွားတာဆိုတော့အဖေနဲ့လည်း touch မရှိဘူးအဖေနဲ့တသက်လုံးနေလာခဲ့ရဆိုတော့ညီမတို့အပြင်းဆိုအရန်ကြောက်ပါအဲ့ဒါမိဘကပြောဆိုအရန်ကြောက်လို့အဲ့ဒါအဖေချိန်တန်တိုင်းတော့တုံနေပြီအဲ့လိုမျိုးဆိုအမေကတော့ဒီတက်ကတော်ဆရာမအရင်စီကန့်ကြည့်ရဟိုကိုရီးယားထွက်လာတော့မှဆိုလဲအဖေလည်းသဘောမတူဘူးအမေလည်းသဘောမတူဘူးအကုန်တားလာညီမအဲ့တော့ညီမကကိုရီးယားဆိုရဟောညီမကညီမတယောက်ချင်းအဆုံးသွဲပြီးကိုကကိုတယောက်ချင်းမြန်မာရအောင်ပွက်လာတာဟိုကိုဖြစ်ချင်တာကိုကကိုရအောင်ကိုဖြစ်အောင်လုပ်မယ်ဘယ်သူ support တွေမှမရှိတဲ့ကိုမှကို support လုပ်ကိုကကိုပဲထွက်လာ
စာရင်မင်းအိမ်ဟာကိုရီးယားရုပ်တံတစ်ခုဖြစ်တဲ့ MBC ကရိုက်ကူးတဲ့ surprise ဆိုတဲ့ဇာတ်လမ်းတွဲမှာပါဝင်တရုတ်ဆောင်နေတာပါအဲ့ဒီဇာတ်လမ်းတွဲကိုတနင်္ဂနွေနေ့တိုင်းကိုရီးယားစံတော်ချိန်မနက်7:00နာရီမှာထုတ်လွှင့်နေတာပါဒီဇာတ်လမ်းတွဲမှာပါဝင်တရုတ်ဆောင်ဝင်ရတာကလည်းတစ်လတော့မပြေသေးပါဘူးတူတောင်းလို့တဲ့အချိန်ကာလအတွင်းသူ့ရဲ့အိမ်မက်တွေအခုလိုကောင်းထဲပေါ်လာတာကိုသူကမယုံနိုင်ဖြစ်ခဲ့ရပါတယ်
ပြောမှဆိုငငယ်ရမခဲ့တဲ့အိမ်မက်တွေဖြစ်လာသလိုပဲပေါ့အခုဆိုရင်ဟိုကိုငငယ်တော့ကကိုကြည့်ခဲ့ရတယ်ပေါ့နော်ကိုတိုက်ခဲ့ရတဲ့မင်းသားတွေမြန်မာရှင်လက်လက်ကြီးတွေ့ရတယ်သူတို့နဲ့ရင်းနှီးခင်မင်းတွင်ရတယ်သူတို့နဲ့တထိုင်ကုန်ထဲတော့ထိုင်ခွင့်ရတယ်ပြန်မလားဟိုရင်တော့ညီမတို့ငငယ်တော့ကြည့်ခဲ့တဲ့မင်းသားတွေကကွာကိုနဲ့အခုချိန်မှာ level တော့တန်းနေပြီးဟိုမိတ်ကခံနေမှဆိုလဲသူကဟိုဘက်ကုန်သူကဟိုဘက်ကုန်မှာထိုင်ပြီးနေတိုင်းနဲ့သူတို့ artist အချင်းချင်းတူတဲ့ level အဆင့်တစ်ခုရောက်လာတယ်ဆိုဟိုအိမ်မက်တစ်ခုလိုပါပဲဟိုကိုစူးစားလို့ဖြစ်လာတာဆိုပေမဲ့လည်းတခါတလေကြာမှတ်မိုးလင်းလာရင်ဟို Facebook ကြီးကိုမကိုင်ခင်သိရမလားအိမ်မက်ပြန်ပတ်နေရလားလားဒါပေမဲ့ Facebook ပြန်ကြည့်ရောမှာပဲငါဒါအိမ်မက်မဟုတ်ဘူးတကယ်ပေါ့လို့တော့ခိုင်ကြိုက်ခံဟောရုပ်တရက်ကြီးဖြစ်လာတာမအောင်တော့ပါ18ရက်နေရာမှာညရုပ်တင်ဆားပြီးရက်ပြီးပြီးနဲ့ညီမလက်တွေပြီးပြန်ဆားရိုက်တာဆိုအခုမှအချိန်ကာလလေးက2ပတ်3ပတ်အဲ့လောက်ပဲရှိသေးတယ်အဲ့ချိန်မှာမှအဲ့လိုမျိုးသတင်းကြီးကညီမနိုင်ငံတီထပေါက်ပြီးတော့အဲ့လိုမျိုးဆိုတာလေရုပ်တရက်ကြီးဖြစ်ကုန်တာလေဆိုတာလေမတိထီပေါက်သလိုလိုအဲ့လိုမျိုးပေါ့နော်အခုချိန်ကြီးခိုင်ကြိုက်အိမ်မက်ပတ်နေဆားလာတာထင်ရတယ်အဲ့လိုဖြစ်
ဆိုင်မင်းအိမ်ဟာကိုရီးယားရုပ်တံလောကမှာကြီးရှုသူကိုရီးယားပြည်သက်အများကချီးကျူးရလောက်အောင်ပြည်ပြင်းစွာတရုတ်ဆောင်နိုင်ခဲ့တဲ့အတွက်နောက်ထပ်ရုပ်ရှင်ကားတွေမှာပါဝင်ဖို့ကံလန်းခံခဲ့ရပါတယ်။အောင်မြင်မှုတွေရလာတဲ့တစ်ဆက်တည်းပညာသင်ရင်းတစ်ဖက်နဲ့အမှုပညာလုပ်တွေလုပ်နေတဲ့သူ့ဘဝခီးလန်းကအခက်အခဲတွေကိုလည်းအခုလိုကြားရပါတယ်။
တယုံဆောင်တဲ့အပိုင်းမှာဒီမှာမအခက်ခဲမှမရှိအခက်ခဲရပါဖြစ်သွားမလဲဆိုရင်ငါအခုကတေကူမနေရဲအဲ့ဒီရွှေရှိတာညီမစိုးလို့ပြီးရခိုင်ကြရင်ညီမတို့ကားလက်မှတ်တို့ရထားလက်မှတ်တို့ညီမမပြညီမဆိုတော့ဟိုမနာပိုင်းညီမတောင်းတက်တယ်ကြောင်းပြောရင်ညီမအချိန်ပိုင်းလုပ်တယ်အချိန်ပိုင်းလုပ်ညီမရှူတင်ရှိရရဲ့ဆိုညီမတောင်းလဲပြက်တယ်အချိန်ပိုင်းလဲပြက်တယ်အဲ့တော့အလုံးက90နာရီ17နာရီလောက်ကပြီးအဲ့90နာရီ17နာရီမှာပြီးရင်ညီမတေကူကနေစိုးစင်းပဲဆိုညီမ17နာရီလောက်ဆိုရင်ညီမကားလေးကိုစင်းအောင်90နာရီကားလေးစင်းခါကျလက်မှတ်မရအောင်ဆိုအဲ့ကားကိတ်တို့အဲ့ရထားကဲအဲ့လိုမျိုးပြောမှာတကယ်ကောင်းတော့ time 8ပြီးတော့ဟိုခါကျညညဘုံများတော့တတ်တိုင်းမအေးရရင်ကြီးတော့ရှင်
ဒီလိုခက်ခဲတွေကိုဘလို့စိတ်ထဲနဲ့သူကြက်ကြက်ခံခဲ့ပါသလဲသူရဲ့အနာဂတ်ဘဝခီးလန်းကိုရောဘလို့များစဉ်းစားထားပါလဲဆိုတော့
ဒီလောကကြီးမှာဖြစ်နိုင်ဥစ္စာမရှိဘူးပေါ့နော်မဖြစ်သေးရပဲရှိတယ်ပေါ့ညီမတို့အဲ့ခံယူချက်နဲ့ပဲပေါ့နော်ဒီကိုရီးယားမှာမပြောနဲ့ညီမနိုင်ငံမှာကမင်းသမီးဖြစ်ဖို့တေးဥစ္စာဖြစ်ဖို့အဲ့လိုရုပ်ရှင်ကားတွေမှာပေါင်းခွင့်ရဖို့ဆိုတော့တော်တော်ခက်ခဲကြီးလေးတည်းရမလားခုကညီမနိုင်ငံတော်မဟုတ်ပဲကိုရီးယားလိုနေရာမျိုးဆိုရင်ကွာပိုပြီးတော့မဖြစ်နိုင်ဘူးတွေးကြမှာပေါ့နော်ဒါပေမဲ့အဲ့လိုမျိုးလောကကြီးမှာဖြစ်နိုင်ဥစ္စာမရှိဘူးပေါ့နော်တနေ့ကမှမှန်မှန်နဲ့တာပေါ့နော်ဒီလိုတတကျူးကျူးစားစားနဲ့အဲ့လိုကျိုးစားလာမယ်ဆိုရင်တနေ့တစ်ချိန်တော့ကိုလူကျင်းနဲ့ပန်းနိုင်ရောက်လာမှာပဲပေါ့နော်ကိုဖြစ်ချင်တာတွေကဖြစ်အောင်နေတိုင်းဒီမှာကိုရတားခတ်လေးတစ်ခုထားထားပြီးပုံမလေးလုပ်လိုက်တော့ကိုဖြစ်ချင်တာကြီးကောင်ကတနေ့တစ်ချိန်မှာသူ့ကိုဖြစ်ချင်အောင်လာလို့ဒီမှာဆက်ချင်တယ်
ကိုရီးယားပြည်သက်တွေကြားမှာပြောစမှတ်ပြုထင်ရှားလာခဲ့တဲ့မြန်မာနိုင်ငံသူတရုတ်ဆောင်လှာယမင်းအိမ်ရဲ့အမှုပညာခီးလန်းကြောင်းကြားခဲ့ရတာပါရှင်။မြန်မာအမျိုးသမီးငယ်လေးအနေနဲ့လှာယမင်းအိမ်လိုမှန်ကန်တဲ့ဇွဲလုံးလာနဲ့ယုံကြည်ရာဘဝခီးကိုရဲရဲဝံ့ဝံ့ရှောင်လန်းနိုင်ခွင့်ရကြပါစေလို့လည်းဆန္ဒပြုပါတယ်။နားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။